Israel နဲ့ Hamas တို့ကြားယာယီအပြစ်ခတ်ရစေးရာဒီနေ့ဆိုရင်6ရက်မြောက်နေ့ကိုရောက်လာပြီဖြစ်တယ်လို့တရားခံတွေနဲ့အကျဉ်းသားတွေကထပ်မံလွှတ်ပေးဖို့ကိုလည်းမျှော်လင့်နေကြပါတယ်။ American ပြည်ထောင်စုအနေနဲ့ Israel, Qatar, Egypt နဲ့သူအပြစ်ကရစေးနောက်ထပ်တက်တန်းတိုးဖို့ကြိုးစားနေတယ်လို့အမေရိကန်မျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူဂျွန်ခါဘီကသတင်းတောက်တွေကိုပြောပါရယ်ဂါဇာမှာထိမ့်သိမ်းခံနေရတဲ့အစ္စရေးဆယ်ဦးနဲ့နိုင်ငံသား2ဦးပါတဲ့တရားခံစုစုပေါင်း12ဦးကိုဟာမတ်စ်တို့ကမနေ့ကပြန်လွှတ်ပေးခဲ့တယ်လို့အစ္စရေးစစ်တပ်ဘက်ကပြောပါရယ်ပြန်လည်လွတ်မြောက်လာတဲ့အကျဉ်းသားတွေကတယောက်ဖြစ်တဲ့ရူဘယ်အာစီကတော့သူ့မှာပြောမပြတတ်အောင်ခံစားနေရကြောင်းနဲ့လွတ်လပ်မှုဟာကမ္ဘာပေါ်မှာအလှပါဆုံးခံစားမှုတစ်ခုဖြစ်ကြောင်းနဲ့အကျဉ်းသားအဖြစ်အဖမ်းခံရပြီးတဲ့ကပြန်လွတ်လာမယ့်ရက်ကိုလည်းညှော်နေမိတယ်လို့ပြောသွားပါတယ်အခုသူလွတ်မြောက်လာတာဟာပြည်စုံတဲ့လွတ်မြောက်မှုတစ်ခုမဟုတ်ဘဲနဲ့အချင်းသားအလုံးမွေးရမြေကိုပြန်ရောက်လာမှသာပြီးပြည်စုံနိုင်မယ်လို့လည်းသူကပြောပါတယ်ဒီလိုတုံ့ပန်းနေလွတ်ပေးတဲ့အစီအစဉ်မှာအစ္စရေးဘက်ကပါလက်စတိုင်းအချင်းသား30ကိုလွတ်ပေးခဲ့တယ်လို့ပါလက်စတိုင်းအချင်းသားများအသင်းကလည်းပြောပြခဲ့ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းအစ္စရေးဟာမတ်စ်ပြည်ပခအရေးအတွက်တန်တမန်ရေးအရာဆွေးနွေးမှုတွေကိုဒီနေ့ပြုလုပ်ဖို့ရှိနေပါတယ်ရှင်